ရှင်များခင်ဗျာမကြခင်ရောက်လာမယ့်ရက်ပိုင်းအတွင်းမှာပဲစေအစိုးရကရွေးကောက်ပွဲတစ်ခုကိုကျင်းပတော့မှာပါရွေးကောက်ပွဲတွေဟာနိုင်ငံတစ်ခုရဲ့ကံကြမ္မာကိုအလှည့်အပြောင်းဖြစ်စေတတ်တယ်လို့အခြားအခြားသောနိုင်ငံတွေရဲ့သမိုင်းမှာမြင်နိုင်ပေမဲ့မြန်မာနိုင်ငံအတွက်တော့အဲ့ဒီလိုဟုတ်လေအောင်မှာမဟုတ်ဘူးလို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့လိလာသူတွေကပြောနေကြပါတယ်ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာဖြေရှင်းရေးကိစ္စမှာတိုင်းသားအရေးဆိုတာကလည်းအကန့်တကန့်အနေနဲ့ပါနေတာပဲမဟုတ်ပါလားခင်ဗျာအဲ့ဒီတော့ရွေးကောက်ပွဲမတိုင်ခင်တိုင်းသားဒေသတွင်းကြုံတွေ့နေကြရတဲ့လူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုတင်ပြခြင်းပါတယ်ပြည်တိုင်းသားဒေသတွင်းကအခြေအနေကိုအရင်ကြည့်ကြရအောင်ပါနော်ရီဘက်ကဒွန်းဟာ KHRG လို့ခေါ်တဲ့ကရင်လူအခွင့်အရေးအဖွဲ့ရဲ့သုတေသီတူဖြစ်ပါတယ်။သူပြောပြလာတဲ့ကရင်ပြည်နယ်တွင်လူအခွင့်အရေးချိုးဖောက်ခံရမှုနောက်ဆုံးအခြေအနေကတော့
အခုလက်ရှိအခြေအနေကိုပြောရမယ်ဆိုရင်သူအခွင့်အရေးဒီနေ့တနေ့ပို့ပြီးဆိုးရွားလာတယ်ကိုတွေ့ရတယ်လေ။ကရင်ပြည်နယ်ကျေးလက်ဒေသမှာရှိတဲ့ရွာသားတွေတွေ့ကြုံနေရတဲ့ဒုက္ခပေါ့လေ။အခုအဆုံအဆုံရောက်နေပြီလို့ကျွန်မထင်ပါတယ်။ဒါဖြစ်ဆိုရင်အထူးသဖြင့်ဟိုရွာပေါင်းရဆောင်မှနေတဲ့ရွာသားတွေကိုနားခါနေပြီးတော့တွေ့ရတဲ့ပစ်တတာမျိုးပေါ့လေပြီးတော့သူတို့တိုက်ထားတဲ့ဇာပင်တွေကိုလည်းဖြတ်စည်းခံရတယ်နောက်သူတို့ဖွဲ့ထားတဲ့စပီကြီးတွေသေးဝါးတွေစားပြရတွေကိုလည်းနားခါနေတွေ့တခါလေဟိုမိရှုပ်ဖြစ်တယ်သူတို့ရွာသားတွေအသက်ရှင်လို့မရအောင်ပေါ့လေသူတို့လှုပ်ယူတယ်ကျွန်မထင်တယ
်ပြင်တိုင်းသားလို့ဆိုလိုက်တာနဲ့KNU ဆိုတဲ့လက်နက်ကင်အဖွဲ့အစည်းကြီးကိုမျက်စိတည်းမြင်အောင်ကြမှာပါအခုအချိန်ထိစေအစိုးရထံလက်နက်မချဘဲခုခံတော်လှန်နေသေးပါအဲ့ဒီဒေသတွင်းမှာစိတ်ကြောက်ပြေးကြရနဲ့ကျန်းမာရေးအခြေအနေတွေလည်းဆုတ်ယုတ်ငာနေကြပါတယ်ဆရာမန်းမန်းဟာနေလှည့်ကျော်ဘိုအိတ်ကျန်းမာရေးလူသားများအဖွဲ့ရဲ့ခေါင်းဆောင်တူဦးပါသူအတွေ့အကြုံကိုပြောလာပါတယ
်အထူးသဖြင့်ကတော့ကရင်ပြည်နယ်ဒေသကျွန်တော်တို့ဒီဖပွန်ခရိုင်တောင်ညောင်လင်းမြင့်ခရိုင်မြို့မှာပေါ့နော်အခုဒီလူခင်ချုပ်ပေါ်မှုကပုံမတွေ့ရတယ်ပေါ့တခြားကျေးဇာမှလည်းချစ်ချင်နေပါပဲပြီးွားရင်မိရှို့တာတွေနောက်တစ်ခါဒီစပားတွေကိုဖျက်ဆီးတာတွေတော့ပေါ့နော်အဲ့ဒီအပြင်သူတို့ရဲ့ဖွံ့ဖြိုးရေးဒီကတာဆောက်လုပ်တဲ့လုပ်ငန်းအစပေါ့နော်လူလူတွေရဲ့စိုက်ခင်းတွေပြစီဆုံးရှုံးနေတာတွေ့ရတယ်နောက်တစ်ခါတချို့ကျေးဇာတွေမှလည်းဒီအာဓမ္မလှုပ်အပ်ပြီးခံရမှုတွေကိုကျွန်တော်တို့တွေ့ရှိရတယ်ပေါ့ကေ
ဒီလိုအတွေ့အကြုံမျိုးကိုယ်တိုင်ခံစားရသူတူကိုရှာကြည့်တဲ့အခါသွားတွေ့တာကစောအဲဘတ်ဆိုတဲ့ကရင်တိုင်းသားလေးပ
ါကျွန်တော်ကိုတွေ့ရောနော်တက်တယ်တက်လာပြီဆိုတော့ကျွန်တော်တို့ကနေခဏပြေးရတာဖက်ပြေးတာပေါ့နော်နာမတော်ယူရတဲ့သူဝင်လာပြီးတော့အမေကမွေးထားတဲ့ကျက်တယ်ဆိုတော့သူတို့အကလုံးယူရတယ်ပေါ့နော်ကျွန်တော်အတော်သူတို့ကြီးသူကစိတ်သက်တယ်ကလည်းပြစ်စီတယ်လည်းသူတို့အကလုံးယူရတယ်ပေါ့နော်ကျွန်တော်တို့ဖွဲ့ရတဲ့နေရာသူတို့သွားတဲ့လမ်းတရားတူလို့ရှိရဲအဲ့ဒါမျိုးတိတ်တာတို့ဘာလို့အကလုံးယူရတာအဲ့လိုရှိတော့တင်ရတဲ့တရားအနေနဲ့ပြောမယ်ဆိုလို့ရှိရဒီဥစ္စာတွေဆက်လက်မဖြစ်စေတော့ဘောနော်ကိုယ်ယူရနဲ့ကိုယ်လူမျိုးနဲ့ဘယ်လိုလုပ်မလဲကိုယ့်ရဲ့ယာထဲမှာအေးအေးသေးသေးနဲ့ပြန်တော့အလုပ်လုပ်တယ်လေအခုဆိုလို့ရှိရင်ကျွန်တော်တို့ကတရားမြစ်တရားတနည်းပြတနည်းဆစ်ဆစ်ဘာနေနေရတယ်ဆိုတော့ကျွန်တော်တို့မှာတကယ်ပဲခံစားနေရတယ်ကျွန်တော်လည်းထပ်လို့မစောင့်နိုင်ရဘူးဘောနော်ဟိုပြောမယ်ဆိုလို့ရှိရင်ဒီကြေကနာကိုဒီလိုမျိုးတစ်ခုတည်းမကဘူးတော့တခြားတိုင်းရင်းသားတွေလည်းဒီလိုမျိုးတို့ချိုးဖြစ်နေရမှာပဲဒီဥစ္စာကိုကျွန်တော်တို့ကအခြေချရေးမဆောက်နိုင်ရဘူးနော်နိုင်ငံကအကူအညီကျွန်တော်တို့ဟိုအများသုံးလုံးကြည့်တယ်ဟိုဒီကြေကနာကိုဒီမိုကရေစီရမှာဖြစ်စေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီအသက်ပေါ်များစွာဆက်စားဆွေးနွေးခံရမှာပေါ့အ
ဲ့လိုမျိုးအသက်အန္တရာယ်ကိုစိုးရိမ်ကြရတာကြောင့်လည်းပြည်ရင်တိုင်းသားတွေဟာအခုတော့မိမိတို့ကိုယ်တိုင်တီထွင်ထားတဲ့လက်နက်ပုံးတွေကိုကန်ဆောင်လာနေကြပြီလို့KHRG အဖွဲ့ရဲ့ Nor Rebecca Don ကသူ့ရဲ့တွေ့ရှိချက်ကိုပြောပြပါတယ်
။ကျမတို့ဒီနောက်ဆုံးထုတ်တဲ့ report ပေါ့လေ။ဖပွန်ဒေသမှာပေါ့လူသောမြို့နယ်မှာအဲ့ဒီရွာသားတွေကဒီလိုလူအခွင့်အရေးချိုးဖောက်တာတွေကနေသူတို့ကိုသူတို့နီလန်မျိုးမျိုးနဲ့ကွယ်တာပေါ့နော်။နောက်ဆုံးသူတို့တုံးတဲ့နီလန်ကတော့သူတို့ကိုယ်တိုင်လုပ်တဲ့မြင်မြုပ်ဘုံတွေနောက်တော့တောဘုံတနတ်တွေပေါ့လေ။အဲ့ဒါတွေနဲ့သူတို့ပြန်ပြီးခုခံတာကိုတွေ့ရတယ်။အဲ့ဒါပါဖြစ်လို့ဒီအခြေအနေကြီးရောက်လာတယ်လေဆိုတာနိုင်ငံတကာလာရောက်ပြီးတော့အသေးစားလစ်လာဖို့တင့်တယ်လို့ကျွန်မထင်တယ်။ဆိုတော့အားလုံးကြည့်တဲ့အတိုင်းပဲတော့စစ်အစိုးရဟာမဆလာနေပြီးတော့နဝတာနဝတာနေလို့နာဖနာမယ်ပဲပြောင်းလဲနေတာကိုတွေ့ရတယ်လေ 楼下的时候没表给我出来这样的。
ပြင်းဒေသတွင်လူအကွင့်ရေးချိုးဖောက်ခံရမှုတွေတိုးတက်ပြောင်းလဲလာမဲ့အခြေအနေမြင်ရဖို့မလွယ်သေးကြောင်းပြောသွားကြပါပြီ။အဲ့ဒီတော့ရွေးကောက်ပွဲအပြီးမှာတိုးတက်ကောင်းမွန်လာမယ်လို့ရောပြင်းတိုင်းသားတွေကိုယ်တိုင်ကမမျှော်လင့်ကြတော့ဘူးလားခင်ဗျာ။နယ်လက်ကျောဘိုးအိတ်ကျမ်းမာရေးလုံသားများအခွင့်ကောင်းဆောင်ဆရာမန်းမန်းကတော့အခုလိုသုံးသပ်သွားပါတယ်ခင်ဗျာ
။ဒီရွေးကောက်ပွဲနီးလာတာနဲ့အများတိုင်းသားနေမြေဒေသတွေမှာပို့ပြီးတော့ဆိုတော့ဒီချိုးစစ်တွေဆင်လာတာကိုကျွန်တော်တွေ့ရတယ်။ဒီကျရနာချင်းရှိနေသမျှဒီရင်းစစ်တွေကတော့ရှိနေဦးမှာပဲ။ဒီရင်းစစ်တွေရှိနေအနေတခတ်တဲမှာကျွန်တော်တို့ဒီတိုင်းသားဒနက်ကန်တော်လိုင်းရဲ့ဖွဲ့စည်းကိုနေနေချင်းတဲ့ချိန်တဲမှာသူခင်ချိုးဖောက်မှုတွေကတော့ဖြစ်ရှိနေဦးမှာပဲ။ဒီကောက်ပဲပြီးမယ်ဆိုရင်တော့သူတဖြစ်ပေါ့နော်။ကရင်ပြည်နယ်ဒေသမှာဈေးကျက်ပြင်းထန်တဲ့ချိုးစစ်ကိုဆိုတော့ရှင်နေတာဖြစ်တဲ့ဒီလိုဖြစ်ရှိနေသမျှကတော့ကျွန်တော်တို့ဒီကျမ်းမာရေးပြဿနာကဖွင့်ပြမဲ့ကျမ်းမာရေးစနစ်ကိုတော့ကျွန်တော်တို့မရောက်ရှိနိုင်သေးပါဘူး